ဒီကနေ့ချောက်တဲ့ခရစ်စမတ်နေ့ထိမ်းမက်ဖြစ်ခရစ်တော်ရဲ့မြင့်မြတ်မှုတွေကိုပိုယမ်းမင်းကြီးဖရန်စစ်ကအလေးထားဟောကြားသွားတယ်လို့ကမ္ဘာတစ်ဝန်းကဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်လည်းဆုတောင်းစကားပါလိုက်ပါတယ်။လူတွေရဲ့နှလုံးသားမှာအမောင်ဖုံးလွှမ်းလေးရှိရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမူကြီးမြတ်တဲ့အကြောင်းလူပုဂ္ဂိုလ်တူရင်းမိသားစုနဲ့လူမှုဆက်ဆံရေးတွေမှာလည်းအမောင်ဖုံးနေရပေမဲ့ခရစ်တော်ရဲ့အလင်းရောင်ကပုံမူမြင့်မြတ်တဲ့အကြောင်းဗတိကန်မှာကျင်းပတဲ့ခရစ်စမတ်အခါသမယအခမ်းအနားတွင်ပိုယမ်းမင်းကြီးဟောကြားသွားတာပါ။ရှိလည်းပဲဒီစားနဲ့ကမ္ဘာတဝန်းနိုင်ငံတွေမှာစစ်နဲ့ပြိပခတ်ကြဒုက္ခရောက်နေရတဲ့ကလေးငယ်တွေအတွက်ခရစ်တော်ကအလင်းရောင်ဆောင်ခြင်းပေးဖို့လဲဆုတောင်းပေးသွားပါတယ်။ကမ္ဘာတဝန်းကရွှေပြောင်းနေထိုင်သူတွေတရားမျှတမှုကင်းမဲ့နေတဲ့အခြေအနေကိုလဲစင်ပီတာစ်ဘက်စလီကာဘုရားကျောင်းတော်ရန်နာကနေပြည်သက်ကိုဟောကြားရမှာပုံရံမင်းအလေးထားပြောကြားသွားတာပါ။လေဗနွန်နိုင်ငံကတင်မာမှုအီရန်နိုင်ငံကလူမှုရေးရာမတိမငြိမ်အခြေအနေတွေနဲ့ယမန်နိုင်ငံကလူသားချင်းစာနာမှုအချက်အလက်တွေအပြင်တောင်အမေရိကတိုက်ကဗင်နီဇူလာနိုင်ငံမှာနိုင်ငံရေးပြဿနာတွေကြုံနေရတယ်ကိုလည်းထည့်သွင်းဟောကြားသွားပါတယ်။ဒီကနေ့ဆိုရင်မှာပဲကက်သလစ်ခရစ်ယာန်သာသနာပိုင်းပုပ်ယမ်းမင်းကြီးနဲ့ကန်တာဘရီကမ်းကျုပ်ဆရာတော်ဂျက်စတင်ဝဲဘီတို့ကလည်းတောင်ဆူရနိုင်ငံငင်းချိုင်းနဲ့တာယာဝါပြောရေးမျှော်လင့်ကြောင်းစကားပါခဲ့ကြပါတယ်။ပြန်လည်ရင်ကြားစီရင်နဲ့ညင်းရင်အကိုလိုတင့်မြတ်မဲ့လမ်းကိုလျှောက်ဖို့တောင်ဆူရနိုင်ငံရေးခေါင်းဆောင်တွေတန်ရည်တန်ချခဲ့ကြတဲ့အပေါ်စုတောင်းမြတ်တာပို့တာတဲ့အကြောင်းလေးပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့ကြတာပါ။